မုတ်တုံမိုးရီအပြင်းထန်ရွာတဲ့အခုကာလမှာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားဒေသရောက်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအတွက်ကျန်းမာရေးအရာစိုးရိမ်မှုတွေအပြင်ရေကြီးမြေပြိုတဲ့အန္တရာယ်တွေကလည်းနေစဉ်နဲ့အမျှချိန်ချောင်းနေတာပါကုလသမဂ္ဂအဖွဲ့အစည်းတွေကကူညီနေကြတယ်ဆိုပေမဲ့လည်းလိုအပ်သလောက်မလုပ်ပေးနိုင်ပဲဖြစ်နေပါတယ်နောက်ဆုံးအခြေအနေတွေဘယ်လိုရှိနေသလဲဆိုတာကိုကျောင်းလွင်ကပြောပြမှာပါ
ကောက်ဆက်ဘဇားဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့နောက်ဆုံးအခြေအနေတွေကတော့တိတ်လဲမဆိုးတိတ်လဲမကောင်းလို့ဆိုရပါလိမ့်မယ်ဒီဒေသကဒုက္ခသည်စခန်းဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းမှာ IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ကဒုက္ခသည်9သိန်းကိုကျန်းမာရေးစောင့်ရှောက်မှုဆိုင်ရာစစ်ဆေးမှုတွေလုပ်နိုင်ခဲ့ပြီလို့ IOM ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်Joel Minman ga Geneva Kulat Samak yom ma mne ga jin pa de tadin sa shin le mwe twin pyo ka ba de
Cox's Bazaar and our work in the medical consultations
Cox's Bazaar ma lu sam ni de IOM apwae ya jamma yis han ya si si a jan be swin mu le ga a gu de ba de ma ba lu yi nga thing go twet song pi lu song na ka ba bi ai ma 24 na yi pa lon le pat ni de si gan ni le tor tor mya mya si ni ba de sewa ku da yi thana 23 mu le အဲ့ဒီတော့ဒီမှာ printer နိုင်ပြီးဒုက္ခသည်စခန်းအတွင်းလှက်လက်ကုသပေးနေတဲ့ကျန်းမာရေးအဖွဲ့တွေလည်းရှိနေပါတယ
်။မုတ်တုံမိုးတွေအပြင်းထန်ရွာတဲ့အခုလိုအချိန်မျိုးမှာကော့ဆက်ဘဇားဒုက္ခသည်စခန်းတွင်းရေကြီးမြေပြိုမဲ့အန္တရာယ်တွေကတော်တော်ဆိုးရင်ရပါတယ်။အဲ့ဒါကြောင့်မြေပြိုနိုင်မယ်လို့ယူဆတဲ့နေရာတွေကဒုက္ခသည်တွေကိုပို့ပြီးတော့လုံခြုံစိတ်ချတဲ့နေရာတွေစီရွှေ့ပြောင်းပေးနေပါတယ်။ဒါပေမဲ့လည်းပြောင်းရွှေ့ပေးတဲ့ဒုက္ခသည်2000လောက်ကိုတော့မပြောင်းပေးနိုင်သေးဘူးလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်William Spindler ကဂျနီဗာသတင်းစာရှင်းလင်းပွဲမှာမနေ့ကပြောခဲ့ပါလေ
UNHCR together with the Bangladesh authorities and our partners
ရေကြီးမြေပြိုအန္တရာယ်ကြုံရနိုင်တဲ့နေရာတွေကဒုက္ခသည်တွေကိုလုံခြုံတဲ့နေရာတွေစီပြောင်းရွှေ့ရေးကိစ္စ UNHCR အဖွဲ့ကတခြားကူညီရေးအဖွဲ့အစည်းတွေနဲ့ရောဘင်္ဂလားဒေ့ရှ်အနာပိုင်တွေနဲ့ပါပူးပေါင်းပြီးလှုပ်ဆောင်နေပါတယ်ရေကြီးမြေပြိုမှုဖြစ်နိုင်တဲ့နေရာတွေမှာရှိနေတဲ့ဒုက္ခသည်ဦးရေက4,000-1,000လောက်ရှိပါတယ်အဲ့ဒီထက်ကဒုက္ခသည် 2,400 နီးပါးကိုတော့ကျွန်တော်တို့နေရာရွှေ့ပြောင်းထားနိုင်ပါပြီနောက်ထပ်2000လောက်ပြောင်းမှုကြံနေပါသေးတယ
်။ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကတော့မုတ်တုံမိုးတွေအပြင်းထန်ဆုံးရွာခဲ့တဲ့ကာလပါ။ပြီးခဲ့တဲ့မေလ17ရက်နေ့ကစပြီးတော့ဆိုးဝါးတဲ့ရာသီဥတုဒဏ်ကိုခံစားခဲ့ရသူဒုက္ခသည်တွေက4,900လောက်ရှိပါတယ်။အဲ့ထဲမှာလေပြင်းတိုက်ခတ်မှုနဲ့မုန်တိုင်းဒဏ်တွေကိုခံခဲ့ရတဲ့သူပေါင်းက2000ကျော်ရှိပါတယ်။ဒုက္ခသည်1000ကျော်ကမြေပြိုတဲ့ဒဏ်ကိုခံခဲ့ရပြီး9400လောက်ကရေကြီးတဲ့ဒဏ်ကိုခံခဲ့ရပါတယ်။ရေစိတ်ဝင်မှုနဲ့မီးလောင်မှုတွေကြုံတွေ့ခဲ့ရတဲ့သူပေါင်းကလောဆယ်မှာ3,000လောက်ရှိတယ်လို့ UNHCR ကဆိုပါတယ် UNHCR ပြောခွင့်ရ William Splendor ကဒုက္ခသည်စခန်းတွင်တိဆောက်ပြုပြင်လှုပ်ဆောင်မှုတွေအကြောင်းဆက်ပြီးတော့ပြောပါတယ
် So far 32 kilometers of roads have been constructed
လောဆယ်32 kilometer ရှိတဲ့လမ်းတွေကိုဖောက်ထားပါပြီအဲ့ဒီအထက်မှာအုတ်နယ်ဆောက်တဲ့လမ်းခြေသွားလမ်းတွေနဲ့အဓိကလမ်းမကြီးတခုကိုလည်းကုတူပါလုံစခန်းမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့တွေကတိဆောက်ပေးထားပါတယ်တောင်ကုန်းတွေပေါ်သွားရတဲ့45 kilometer အရှိလေကရစ်တွေ63 kilometer ရှိတဲ့အကာအကွယ်ပေးနေရန်တွေ94 meter ရှိတဲ့ရေနှုတ်မြောင်းတွေနဲ့ meter 2000ကျော်ရှိတဲ့တံတားတွေလည်းတိဆောက်ထားနိုင်ပါပြီ
ဒီလိုတိဆောက်ပြုပြင်မှုတွေလုပ်ထားနိုင်နေဆိုပေမဲ့အချိန်17လကြာလာပြီဖြစ်တဲ့ရိုဟင်ညာပြည်ပခါမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကအကြီးအကျယ်လိုအပ်နေတုန်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ညာဒုက္ခသည်အရေးကုလသမဂ္ဂနဲ့ပူးပေါင်းလှုပ်ဆောင်မှုတွေကရန်ကုန်ငွေ32ရာခိုင်နှုန်းနဲ့ပဲလှုပ်ဆောင်နေရတာကြောင့်ရန်ကုန်ငွေတွေပို့ပြီးတော့ထည့်ဝင်ကြဖို့ကိစ္စဟာအရေးပေါ်လိုအပ်နေတုန်းပဲလို့ UNHCR ကဆိုပါတယ်။လော့ဇယ်ဘင်္ဂလားဒေ့ရှ်ရဲ့နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မမုတ်အလီကမြန်မာနိုင်ငံမှာရောက်နေပြီးတော့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာဘက်ကပြန်လည်လက်ခံရေးကိစ္စမြန်မာဆိုကတာဝန်ရှိသူတွေနဲ့ဆွေးနွေးနေပါတယ်။မြန်မာဆိုကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့လက်မခံပါဘူး။ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာတာဝန်ဘက်ကလည်းလူညိုရေးကောင်စီကနေပြီးတော့ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချရေးယူဆောင်ရွက်မှုတွေလှုပ်ဆောင်ဖို့လုံခြုံရေးကောင်စီကိုအင်္ဂါနေ့တုန်းကပဲတိုက်တွန်းထားပါတယ်မြန်မာဆိုကတော့ရခိုင်ပြည်နယ်မြောက်ပိုင်းကရွာပေါင်း23ရွာကိုကုလသမဂ္ဂဝန်ထမ်းတွေတွားရောက်ပြီးတော့လေ့လာခွင့်ရှိပြီလို့အင်္ဂါနေ့တုန်းကပဲအကြောင်းကြားထားပါတယ်